ဆူရနိုင်ငံမှာဆူရစစ်တပ်နဲ့တိုင်ပင် RSF တပ်တွေကြားတိုက်ပွဲတွေဖြစ်ပေါ်နေတာသတင်းသုံးပတ်ရှိလာပြီဖြစ်ပြီးတော့အပြစ်ခံရက်ဆဲဖို့အတွက်နှစ်ဖက်လုံးသဘောတူထားတဲ့ကြားကပဲခါတုံးမျိုးတော်တဝိုက်ဆင်းင်းနေမှာမြေပြင်ကရောဝေဟင်ကပါတိုက်ခတ်တိုက်ခိုက်နေကြတယ်ဖြစ်ပါတယ်အခုလိုဆက်လက်တိုက်ခိုက်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်တဲ့ဒေသခံတွေပိုးပြီးများလာတယ်လို့တိုက်ခိုက်မှုတွေရပ်မသွားဘူးဆိုရင်တော့နိုင်ငံတည်ငြိမ်မှုပိုးပြီးတော့ပြတ်ပြားလာနိုင်တယ်လို့လည်းသတိတွေပေးနေကြပါတယ်ခါတုံးမျိုးတော်တလောမိခိုးလုံးမဲကြီးတွေစွန့်ချုံနေတာပါနှစ်ဖက်အပေးယူလုံးမဲ့အရေးလက္ခဏာမတွေ့ရသေးပေမဲ့ညှိနှိုင်းမှုတွေလုပ်ဖို့အတွက်လမ်းပိုဖွင့်လာတာတော့တွေ့ရတယ်လို့ကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့ညှိနှိုင်းမဲ့ရက်တော့မတန့်မှသေးပါဘူး။နှစ်ဖက်ကြားတိုက်ခိုက်မှုတွေဆက်တင်ခဲ့တဲ့ April 15 ရက်ကစပြီးအခုချိန်ထိရာနဲ့ချီတည်ဆုံးခဲ့ရတယ်လို့ဒဏ်ရာသူလည်းထောင်ချီရှိနေပါတယ်။ဆူရမာဒီမိုကရေစီအစိုးရတည်းအထူးတော်မှနိုင်ငံတကာတိုင်းပိုင်းပတ်မုံးမှုနဲ့လှုပ်ဆောင်မှုတွေလမ်းကြောင်းပြောင်းပြီးပြည်တွင်းစစ်အနေထားရောက်လာတဲ့အတွက်ဆူရန်နိုင်ငံသားတောင်းနဲ့ချီပြီးအင်းကြီးနိုင်ငံတွေကိုထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်။အမေရိကန်ပါဝင်အင်အားကြီးနိုင်ငံတွေရဲ့ဂျာဝင်ဖြန့်မြင့်မှုနဲ့ပြစ်ခတ်ရေးရေးသဘောတူညီချက်အများပြားရပြင်မဲ့အခုထိဘယ်သဘောတူညီချက်မှမအောင်မြင်သေးပဲတိုက်ပွဲတွေဆက်ဖြစ်နေတာပါ။ဒါပေမဲ့စနေနေ့မှာပဲခါတုံးမြို့ရဲ့နားမြစ်တစ်ဖက်ကန်အွန်ဒါမန်မြို့မှာစစ်တပ်လင်းတစ်စင်းကိုသူတို့ပစ်ချတယ်လို့ RSF ကကြေညာပါတယ်။ဒါစစ်တပ်ကပြစ်ခတ်ရေးရေးသဘောတူညီချက်ချိုးဖောက်တာကြောင့်လို့ပြောပါတယ်။ဒီဆွေချက်တဲ့ဆူရန်စစ်တပ်ကတစုံတရာတုံ့ပြန်လာမရှိသေးပါဘူး။ RSF တပ်တွေကအပြည့်အသဘောတူညီချက်ကိုချိုးဖောက်တယ်လို့အစပိုင်းကမှဆူရန်စစ်တပ်ကလည်းဆွဆွဲထားတာလည်းဖြစ်ပါတယ်။